ပြည်သူနိုင်ငံမှာလွန်ခဲ့တဲ့3ပတ်လောက်ကပဲဂျာပြတ်ယူကောက်ပွဲကျင်းပဖို့ရုတ်တရက်ကြေညာခဲ့တဲ့သမ္မတအီမန်နျူအယ်မက်ခရွန်ကဒီနေ့စတင်တဲ့ပထမအကြိမ်ယူကောက်ပွဲမှာမပြေခဲ့ပါဘူး။ဒီလဆမ်းမှာကျင်းပတဲ့ဥရောပပါလီမန်ယူကောက်ပွဲမှာလက်ရဆုံးပါတီတွေအသားစီးရခဲ့ပြီးနောက်အလယ်လောက်ဝါရီသမ္မတမက်ခရွန်ကအောက်လွှတ်တော်ကိုဖျက်သိမ်းပြီးယူကောက်ပွဲကျင်းပဖို့ကြေညာခဲ့တာပါ။ပထမနဲ့ဒုတိယအကြိမ်ယူကောက်ပွဲတွေကျင်းပပြီးစီးတဲ့အခါမှာတော့ဝန်ကြီးချုပ်ဘသူဖြစ်လာမလဲ၊လွှတ်တော်ကိုဘယ်နိုင်ငံရေးပါတီကထိန်းချုပ်မလဲဆိုတာတွေကိုအဆုံးဖြတ်ပြီးမှဖြစ်ပါတယ်။သမ္မတမက်ခရွန်ကတော့သူ့ရဲ့မူဝါဒအများစုကိုဆန့်ကျင်တဲ့နိုင်ငံရေးပါတီတွေနဲ့အာဏာခွဲဝေယူရနိုင်တဲ့အလားအလာတွေလည်းရှိနေပါတယ်ခင်ဗျာ။